မြန်မာနိုင်ငံတော်မှာအကြံဖက်လို့ရတဲ့ပေါ်ပေါက်လာပြီးကြာဆုံးတိုင်းပြည်အဆင့်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေပေါ်နိုင်ငံတကာတိုင်းဝန်ကဖိအားပို့ပေးဖို့ The Elders လို့ခေါ်တဲ့ကမ္ဘာအထင်ကရဝါရင်ခေါင်းဆောင်ကြီးများအဖွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံလက်ရှိမှာကြာဆုံးတိုင်းပြည်အခြေအနေကိုဦးတည်တဲ့ Andrew ကြီးရဲ့လမ်းကြောင်းပေါ်မှာရောက်နေပါတယ်ဆရာနာသေးမှုကိုနိုင်ငံတကာတိုင်းဝန်အနေနဲ့အခိုင်အမာဆန့်ကျင်ကြရပါမယ်ဘာမှမလုပ်ဖက်နေတာလိလိရှုထားတာကနေဆီယနာသိမှုအောင်မြင်သွားစေမယ်ဆိုရင်ကဘာလုံးဆိုင်ရာတည်ငြိမ်ရေးအခြေပြုထားတဲ့စီမင်းစီကံအခြေခံနိုင်ငံတကာအခင်းကျင်းကိုနောက်ထပ်ချိန်ချောက်မှုဖြစ်လာပါလိမ့်မယ်ဒီအချက်တည်းရဲ့တခုတည်းသောထပ်ပေါ်ဖြစ်တဲ့သက်ဆိုင်သူအားလုံးကြောင့်အပြုသဘောဆောင်ဆွေးနွေးညှိနှိုင်းဖို့အရေးကြီးလိုအပ်နေပြီဆိုတာစစ်ဖက်ကနားချပြောဆိုဖို့ဒေသတွင်းနိုင်ငံတွေအထူးသဖြင့်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့သူတို့စွမ်းအားရှိသမျှအသုံးချလှုံ့ဆော်သင့်ပါတယ်လို့ The Elders အဖွဲ့ရဲ့ဥက္ကဋ္ဌလူခွင့်ရေးဆိုင်ရာကုလသမဂ္ဂမှာမင်းကြီးဟောင်းမေလူရောဘင်ဆန်ကဒီကနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ဆီယနာဒေးမီနောက်ဖွဲ့စည်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SAC ဟာမြန်မာနိုင်ငံကိုအုပ်ချုပ်ဖို့တရားဝင်မှုဓမ္မမှုအာဏာပိုင်မှုမရှိဘူးလို့ The Elders အဖွဲ့ကထောက်ပြထားပါတယ်။ဒီကနေ့နိုဝင်ဘာလရွေးကောက်ပွဲမှာမဲအများစုနဲ့ပြတ်ပြတ်သားသားအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမယ်ဆိုပြီးစစ်တပ်ကခန့်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချင်းချောက်ပြောဆိုတာဟာစစ်ကောင်စီရဲ့တရားဝင်မှုကိုထပ်ပြီးရုပ်ရော့သွားစေတယ်လို့မြန်မာလူထုအပေါ်ကြောက်ရွံ့မှုကိုလည်းဖွင့်ချလိုက်တာပဲဖြစ်တယ်လို့ The Elders အဖွဲ့ကပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီတွင်မှမြန်မာအရေးနဲ့ပတ်သက်ပြီးကံတွယ်လှုံ့ဆော်မှုသဘောထားကွဲပြားနေတာဟာတင်းကျပ်တင်းကျပ်ထက်အရေးယူလှုံ့ဆော်မှုဆက်ပြီးကြန့်ကြာစေတယ်လို့ The Elders အဖွဲ့ကပြောပါတယ်။လူမျိုးရေးကောင်စီအမြဲတမ်းဖော်ဝင်နိုင်ငံတွေအနေနဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးနဲ့လူမျိုးရေးကိုထိန်းသိမ်းရမယ်။ကုလသမဂ္ဂဗဟိညင်စာရန်ပါလူမျိုးရေးကောင်စီရဲ့တာဝန်ဝင်တရားကိုကြေပွန်အောင်ထမ်းဆောင်နိုင်ရေးလှုံ့ဆော်ကြပါလို့လည်း The Elders တွေကတိုက်တွန်းထားပါတယ်။